အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇီလန်စကီတို့ယူကရိန်းမြေရှားတပ်တူတွေအမေရိကန်တူဖော်နိုင်ငံသဘောတူညီချက်အတွက်သမ္မတအင်ဗျူဆွေးနွေးမှုဟာဒေါသနဲ့အပြန်အလှန်အော်ဟစ်အဆုံးသတ်သွားခဲ့ပါတယ်။သမ္မတထရမ့်ကယူကရိန်းသမ္မတကိုသဘောတူညီမှုယူရင်ယူမယူရင်ဆက်မပြောဖို့ပြောကြားခဲ့တာပါ။သမ္မတထရမ့်ရဲ့လူမှုကွန်ရက်မှာလည်းယူကရိန်းသမ္မတဟာအမေရိကန်ပါဝင်နေတာတက်သူ့အားတက်စရာဖြစ်နေတယ်ဆိုပြီးငြိမ်းချမ်းရေးကိုလိုချင်တာမဟုတ်ကြောင်းသူဟာအမေရိကန်ရဲ့အလေးထားတဲ့အင်ဗျူဘဲဥပုံရုံးကန်းကိုမလင်းမဆလုပ်ခဲ့ကြောင်းနဲ့ငြိမ်းချမ်းရေးအတွက်အမှန်တကယ်အသင့်ဖြစ်မှပြန်လာနိုင်ကြောင်းပြောကြားခဲ့ပါတယ်။ဒုသမရဂျီဒီဗင်ဆန်လည်းဇယ်လန်စကီဟာဒီခီးကိုဝါရဖြန့်ချီရေးအတွက်လာတာဖြစ်ကြောင်းဝေဖန်ပါတယ်။အမေရိကန်နဲ့ယူကရိန်းသတင်းသမားတွေရှေ့မှာမင်းနဲ့40ကြာဆွေးနွေးခဲ့ကြတယ်ဒီဆွေးနွေးပွဲကနေယူကရိန်းသမရကပူတွဲသတင်းစာရှင်းလင်းပွဲပြုလုပ်မယ့်အစီအစဉ်ပယ်ဖြစ်ပြီးအင်မီရော်ကလည်းဆက်ဆက်စည်းစည်းပြန်ပြီးထွက်ခွာသွားပါတယ်။ယူကရိန်းလိုလားတဲ့တရားမျှတမှုနဲ့ငြိမ်းချမ်းရေးအတွက်လှုပ်ဆောင်တဲ့အမေရိကန်တပ်တော်နဲ့အမေရိကန်ပြည်သူတွေကိုကျေးဇူးတင်ကြောင်းသူ့ရဲ့လူမှုကွန်ရက်မှာလည်းပြောကြားထားတာပါ။